ဟောင်ကောင်ကဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူဂျိုရှွာဝမ်ဟာစက်တင်ဘာလမှာပြုလုပ်မယ့်ဟောင်ကောင်ဥပဒေကြီးအဖွဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတူဖြစ်ဝင်ရောက်ရှင်းပြန်ရွေးခံမှုလျှောက်ထားလိုက်ပြီးဖြစ်ပါတယ်။ဟောင်ကောင်မှာအသစ်ပြချလိုက်တဲ့မျိုးသားလုံခြုံရေးဥပဒေအသေးအရအတိုက်ခံကိုယ်စားလှယ်လောင်းတွေကိုပိတ်ပင်တားဆီးနိုင်ခြင်းရှိတဲ့ကြားကပဲဂျိုရှွာဝမ်ကအခုလိုလျှောက်ထားလိုက်တာဖြစ်ပါတယ်
။ With the threat of being extradited to China, with the uncertainty.
ဒီကနေ့ဘယ်လိုဖြစ်နေလဲကြောင့်ပြခံရမယ့်အတွေ့အကြုံနဲ့ဒီမှာဒီကထောင်းနေတာဆိုတော့ဆက်ရမယ်ဆိုတဲ့နည်းရာမှုတွေကထောင်းတန်းတက်တက်ကြွင်းကြက်ခံနေကြီးရှိတဲ့ကြားပါပဲကျွန်တော်ရေးောက်ပွဲကိုဝင်ဖို့မျှော်မှန်းထားပြီးပြည်သူတွေကပြည့်ရထားတဲ့တောင်းကိုလက်ခံရရှိနိုင်မယ်လို့မျှော်လင့်ကြောင်းနောက်ဆုံးထပ်တဲ့အချက်ကျွန်တော်တို့ဆက်ပြီးတော့တိုက်ပွဲဝင်ရမယ်ဆိုတာကိုလည်းကဘာကတည်အောင်လုပ်ပြသွားပါမယ်လို့အသက်23နှစ်အရွယ်ဂျိုးရှော်ဝမ်ကပြောသွားတာပါနာမည်ဟောင်ကောင်ဥပဒေပြုအဖွဲ့ဝင်ရွေးကောက်ပွဲအတွက်ဒီမိုကရေစီလူလားသူအုပ်စုတွေကကိုယ်စားလှယ်လောင်းပနာမာရွေးချယ်ပွဲကိုအလို့သဘောပြုလုပ်ခဲ့ရမှာဂျိုရှွာဝမ်ကကိုယ်စားလှယ်လောင်းတဦးဖြစ်ထိတ်ဆုံးကရွေးချယ်ခံရတာဖြစ်ပါတယ်။သူက2014ခုနှစ်ဆန္ဒပြပွဲတွေမှာဥဆောင်ပါဝင်မှုနဲ့1000ခါကြာခံရပူပါတယ်။စက်တင်ဘာလမှာအဖွဲ့ဝင်80ပါဝင်တဲ့ဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲကျင်းပတဲ့အခါနေရအများစုကိုအနိုင်ရဖို့ဒီမိုကရေစီလူလားရဲ့အုပ်စုတွေကမျှော်မှန်းနေကြပါတယ်။ဒါပေမဲ့တရုတ်ပြည်မှကြီးကဇွန်လ30ရက်နေ့ကအစ်စ်ပြချမ်းလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဒီမိုကရေစီလူလားသူကိုယ်စားလှယ်လောင်းတွေကိုတောင်းမြင်နိုင်ခြင်းရှိတဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။အဲ့ဒီဥပဒေအရအမျိုးသားလုံခြုံရေးကိုအန်ဒီရဲ့ပြုတဲ့အပြစ်ရှိသူဘယ်သူမှမစိုးရွေးကောက်ပွဲဝင်ဖို့အရေးအသွေးမပြည့်မိဘူးလို့ပြောဆိုထားပါတယ်ရှင်။